ောက်တင်မြောက်တဲ့ဦးသိန်းစိန်အစိုးရတက်လာခြင်းကစပြီးမြမပြည်မှာအပြောင်းအလဲတွေဖြစ်လာတာကိုအနည်းနဲ့အများတွေ့နိုင်ပါတယ်အထူးသဖြင့်မြို့ပြအခြေအနေပြောင်းလဲလာတာဟာတင်ရှားပါတယ်ဒါပေမဲ့ပြောင်းလဲမှုကိုတိသာတင်ရှားစွာမတွေ့မြင်နိုင်တာကတော့ကျေးလက်ဒေသဖြစ်ပါတယ်မြမပြည်သားအများစုကကျေးလက်မှနေထိုင်ကြတာမူပြည်သူလူထုအများစုကအစိုးရရဲ့ပြုပြင်အစီအစဉ်မှာအကျုံးမဝင်လို့ဖြစ်နေပါတယ်အလိုမညီမညဖြစ်နေတာတွေကိုသိတဲ့အတွက်ကျေးလက်စင်းရဲမှုကြဆင်းရေးဟာအစိုးရရဲ့ဦးစားပေးလမ်းစဉ်တစ်ခုဖြစ်လာပါတယ်။တိုင်းပြည်စည်းဝါးရေးတိုးတက်ဖွံ့ဖြိုးမှုမှာကျေးလက်ဒေသပါဝင်လာမှသာတပြည်လုံးတိုးတက်မှုရှိတယ်လို့ပြောရပါလိမ့်မယ်။ကျေးလက်စင်းရဲမှုကြဆင်းရေးဟာ NLD အစိုးရရဲ့အဓိကဦးစားပေးလုပ်ငန်းဖြစ်တာမို့ဖြစ်ပေါ်လာတဲ့အသီးအပွင့်ကိုအားလုံးခံစားကြရပါလိမ့်မယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကမ္ဘာ့ဘဏ်အုပ်စုဝင်ပညာရှင်တွေဖြစ်ကြတဲ့နီကလပ်စ်ဝင်းမြင့်နဲ့အပေါင်းပါ၃ဦးကမနစ်ကစာရသံအောင်ထုတ်ထားပါလေ။ကျေးလက်စင်ရမှုညွန်နေအောင်ဘာတွေလုပ်ဖို့လိုတယ်ဆိုတာကိုစမ်းစစ်လေ့လာထားတဲ့စာရန်ဖြစ်ပါလေ
။လေသမားတွေဝင်ငွေတိုးပွားလာအောင်လေယာထုတ်လုပ်မှုများပြားလာဖို့လိုပါတယ်။နောက်တော့ကျေးလက်မှာတကယ်လိုအပ်တဲ့ဝန်ဆောင်လုပ်ငန်းတွေကိုအားကောင်းအောင်လုပ်ဖို့လိုအပ်ပါတယ်။တတိယကတော့လိုအပ်သူတွေလက်ထဲအရင်းအနှီးတွေရောက်သွားအောင်လုပ်နိုင်ဖို့ဖြစ်ပါတယ်။တွေ့ရတဲ့တက်တီအထောက်အထားနဲ့သက်တည်ခံနေပြောတာကိုထဲသွင်းစဉ်းစားပြီး policy ချမယ်ရင်းနှီးမယ်ဆိုရင်ရည်ရွယ်ချက်အောင်မြင်နိုင်ပွဲရှိပါတယ်ဇီးကုံးကလေသမားကြီးဦးဖြူဟာလက်မြေကိုယ်ဧကမှာစဘာစိုက်ပါတယ်ဒါပေမဲ့စိုက်ပျိုးရေးစရိတ်ကြီးမားပြီးထွက်လာတဲ့ဆန်စဘာကဈေးကောင်းကောင်းမရတဲ့အတွက်ဝမ်းစာဖူလုံယုံလောက်သာဝင်ငွေရရှိပါတယ်လေသမားအလုံးဒီပြဿနာနဲ့ကြုံတွေ့နေရပါတယ်သူတို့လိုလေသမားကိုငွေထုတ်ချိမဲ့ပန်းမရှိဘူးလို့ဦးဖြူကဆိုပါတယ်
မြမပြည်ရဲ့အလုပ်သမားအင်အားတဝက်ကျော်ကျော်ဟာစိုက်ပျိုးရေးလုပ်နေကြသူတွေဖြစ်ပါတယ်။စိုက်ပျိုးရေးမှာအဓိကသီးနှံဟန်ဆန်စပါးဖြစ်ပြီးမြဲအာရှတိုက်မှာအထွက်အနည်းဆုံးဖြစ်နေပါတယ်။စပါးရိတ်သိမ်းချိန်မှာအလေအလွင့်ရှိမှုနဲ့တည်ယူပို့ဆောင်မှုစရိတ်စကားကြောင့်အများအစွန်ရတဲ့လောက်မရနိုင်ပေဖြစ်နေပါတယ်။ဒါကြောင့်မို့စပါးအထွက်ကောင်းတယ်လို့ဆိုတဲ့မြို့ဝကျွန်းပေါ်ဒေသမှာမိုးစပါးတဟက်တာဆိုင်ရင်ဒေါ်လာ140အမြတ်ရနိုင်ပါတယ်ဒါပေမဲ့ကမ္ဘောဒီးယားမှာဒေါ်လာ340ဗီယက်နမ်မှာဒေါ်လာ430အမြတ်ရကြပါတယ်အထွက်တိုးပြီးအမြတ်တိုးပွားလာဖို့အတွက်လက်ရှိစိုက်ပျိုးရေးစနစ်ကိုပြုပြင်ပြီးခင်မီအတက်ပညာကိုအသုံးပြုရပါလိမ့်မယ်မျိုးစေ့မှာယင်းဤမြုံနာဖို့နဲ့လေသမားကိုပညာပေးတဲ့လုပ်ငန်းတွေအများကြီးလုပ်ကင်ရပါလိမ့်မယ
်ဒါပေမဲ့ဦးသိန်းစင်အစိုးရလက်ထက်မှာမျိုးစေ့နဲ့စိုက်ပျိုးရေးပညာပေးမှာယင်းဤမြုံနာမှုနည်းပါးနေပါတယ်တိုင်းပြည်စိုက်ပျိုးရေးထုတ်လုပ်မှုရဲ့တရားခိုင်နှုန်းကိုမျိုးစေ့နဲ့စိုက်ပျိုးရေးပညာပေးမှာသုံးဖို့တကဘာလုံးမှာသတ်မှတ်ထားပေမဲ့မြန်မာပြည်မှာတော့သတ်မှတ်ချက်ထက်၅ဆပိုပြီးနည်းနေပါတယ်မြန်မာပြည်မှာစပားမျိုးစေ့လိုအပ်ချက်ရဲ့တရားခိုင်နှုန်းကိုသာဖြည့်ဆည်းနိုင်ပေမဲ့ထိုင်းနဲ့ BNM မှာတော့ရာခိုင်နှုန်းပြည့်ဖြည့်ဆည်းနိုင်ပါတယ်ဒီလိုလိုချင်သလောက်မရနိုင်ပဲဖြစ်နေတာကိုပုဂ္ဂလိကလုပ်ငန်းကဝင်ရောက်ဖြည့်ရှင်းနိုင်အောင်ပြုပြင်ရေးလုပ်ဖို့လိုပါတယ်အလားတူပဲမြေယာပြုပြင်ရေးလုပ်ပြီးလုပ်ပိုင်ခွင့်နဲ့ပိုင်ဆိုင်ခွင့်ကိုအာမခံပေးနိုင်ရင်စိုက်ပျိုးရေးထုတ်လုပ်မှုတိုးပွားလာတာကိုအခြားအာရှနိုင်ငံတွေမှာတွေ့နိုင်ပါတယ်။လေယာပြုပြင်ရေးအောင်မြင်ဖို့လိုအပ်ပါတယ
်။လောလောဆယ်မှာတော့ကြီးလက်လူဦးရေ80ရာခိုင်နှုန်းဟာဘိုးတွင်းရောက်လာရင်အဆက်အသွယ်အကဲခဲရှိလာပါလေ။ဒါကြောင့်ဈေးကွက်အလုပ်အကိုင်းအခွင့်အလမ်းနဲ့ဝန်ဆောင်မှုလုပ်ငန်းတွေထိတွေ့နိုင်ဖို့အကန့်အသတ်ရှိလာပါလေ။ကျင်းလက်အတိုင်းဝိုင်းမှာလုတ်ပိုင်ခွင့်ရှိလာရင်ဒီလိုအခက်အခဲအကျတဲကိုကျော်လွှားနိုင်ပါလိမ့်မယ်။တိုင်းနယ်ပြည်နယ်ကိုအသုံးစရိတ်ပေးတာဟာကျင်းလက်ဖွံ့ဖြိုးရေးအတွက်အရေးပါတဲ့လုပ်ငန်းကိုဆောင်ရွက်နိုင်ပါတယ်။ဒေသတိုးတက်ရေးဒေသဆိုင်ရာအဖွဲ့အစည်းတွေလုပ်တာဟာသဘောအကျဆုံးဖြစ်ပါတယ်။ဒေသခံပြည်သူတွေလိုအပ်တာကိုဖြည့်ဆည်းနိုင်ဖို့အတွက်စီမံကိန်းကိုထိရောက်စွာအကောင်အထည်ဖော်နိုင်ဖို့လိုပါတယ်။အရေးတကြီးလိုအပ်နေပြီမဲ့ထောက်ပံ့မှုမှာအကန့်အသတ်ရှိနေတာမို့ဦးစားပေးစနစ်ကိုကျင့်သုံးဖို့လိုပါတယ်။ဒီနေရာမှာလုတ်တင်တာနဲ့မလုတ်တင်တာကိုသိမြင်နိုင်တဲ့အသိပညာရှိဖို့ကိစ္စဟာအလွန်အရေးကြီးပါတယ်။အိမ်တော်စုလူနေမှုအခြေအနေနဲ့ဆင်းရဲမှုစစ်တမ်းကို2015မှာထုတ်ပြန်ထားပါတယ်။အိမ်တော်စုလူနေမှုအခြေအနေကိုမကြာခဏစစ်တမ်းကောက်ယူနိုင်ရင်ဘယ်သူကဦးစားပေးရမယ်ဆိုတာကိုသိနိုင်မှာဖြစ်ကြောင်းကမ္ဘာ့ဘဏ်အုပ်စုဝင်ပညာရှင်တွေဖြစ်တဲ့ Nicholas Wimien နဲ့အပေါင်းပါ3ရဲ့စာရန်ကိုတင်ပြလိုက်ရပါမယ်ခင်ဗျာ။